ကမ္ဘာကုန်သွယ်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေကိုဥရောပပြည်ထောင်စုနိုင်ငံတွေနဲ့ဆွေးနွေးကြဖို့အာရှနိုင်ငံတွေကကောင်းဆောင်ပြီးဖင်လန်နိုင်ငံမျိုးတော်မှာစုဝေးရောက်ရှိနေကြပါတယ်။နှစ်ရက်တာကျင်းပမဲ့အာရှဥရောပထိပ်သီးအစည်းအဝေးအာဆမ်ကိုစနေနေ့ကဟယ်လ်စင်ကီမြို့မှာဖွင့်လှစ်ခဲ့ပါတယ်။ဒီအစည်းအဝေးကိုအာရှနဲ့ဥရောပ38နိုင်ငံကအစိုးရအကြီးအကဲတွေနဲ့အစိုးရဖွဲ့စည်းတွေတက်ရောက်ဆွေးနွေးနေကြတာပါ။ဒီကနေ့အစည်းအဝေးမစခင်မှာအာရှကောင်ဆောင်တွေကအိန္ဒိယ၊မွန်ဂိုလီးယားနဲ့ပါကစ္စတန်နိုင်ငံတို့ကိုအာဆမ်မှာပါဝင်မှုဖိတ်ခေါ်လိုက်ကြပါတယ်။တရုတ်ဝန်ကြီးချုပ်ဝမ်ကြပောင်း၊မွန်ဂိုလီးယားသမ္မတရူမိုဟွန်းနဲ့ဂျပန်ဝန်ကြီးချုပ်ဂျူနီချီရိုကိုအီဇူမီတို့ဟာမွန်ဂိုလီးယားရဲ့နျူကလ িয়ার အခြေစင်နဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်မှုတွေကိုပြောဆိုကြမယ်လို့မျှော်လင့်ရပါတယ်။ကုန်သွယ်ရေးကိစ္စတွေဟာလည်းအစည်းအဝေးအခြေစင်ထဲမှာနေရာတော်တော်ယူဖို့ရှိပြီးဇူလိုင်လကတည်းကရက်ဆိုင်ထားခဲ့တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ဆွေးနွေးပွဲတွေကိုပြန်ဆဖို့ခေါင်းဆောင်တွေကတွန်းအားပေးတိုက်တွန်းနေကြပါတယ်။လူငယ်ကိစ္စ၊စွမ်းအင်ကိစ္စ၊ရာဒီဥ်ကြောင်းလက်လာမှုကိစ္စနဲ့တိုက်ညက်တူကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။